Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် January 29ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲနဲ့ 9:00 ထိစီစဉ်တွေကိုလိုင်းတိုမီတာ 1925 ရူအနေနဲ့ထုတ်လွှင့်နေပါပြီ
။ကောင်းတာဝင်ကနမ်းမြင့်တောင်ကြားမှာကျွန်တော်သတင်းမှကြားသားတွေကို
ရမဲတင်းဤပညာကောလိပ်ကကျောင်းသားကိုအောင်ထက်နိုင်ပါရှင်။ကျောင်းသားများပညာရေးဥပဒေပေါ်ငြိမ်းချမ်းသောနေအားဖြင့်လျှောက်ဆန္ဒပြနေတဲ့ကျောင်းသားတွေကိုတောင်နာမြို့မှာအာဏာပိုင်တွေကပိတ်ဆို့သွားစီမှုတွေဖယ်ရှားလိုက်တဲ့တဲ့င်းမှာဒီကနေ့အစီအစဉ်မှာတော့ကျွန်မနားလောက်ပါရှင်
။ကျွန်တော်အွန်လိုင်းကဒီကနေ့ညနေနားဆင်ရမယ့်တဲ့င်းတွေမှာတော့အမေရိကန်နဲ့အိန္ဒိယတို့ကြားအကောင်းဆုံးမိတ်ဆွေတွေဖြစ်နေတဲ့အကြောင်းသုံးရကြခီးစဉ်အဆုံးသတ်တဲ့ဒီကနေ့မှာပဲသမ္မတဥပမာကပြောကြပါရစေ။အမေရိကန်ပြည်သူနောက်ဖက်ချမ်းမှာပြင်းထန်တဲ့နှင်းမုံနဲ့တက်ခတ်တာကြောင့်ခီးသွွာလာတွေမှာလည်းရဆိုင်နေကြပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမအေးတန်တာကျော်နဲ့အတူကြီးညာပေးမှာပါ
ကောင်းပါပါရှင်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားအပြစ်ခတ်ရက်စဲရိတ်ကိုလာမယ့်ပြည်ထောင်စုနေမှာလက်မှတ်ထိုးဖို့မြို့ပြင်းအတွင်းစတင်ဆန္ဒပြကြတဲ့သတင်းနဲ့အတူနိုင်ငံတကာသတင်းမှာတော့ထိုင်းနိုင်ငံရေလုံငါးမှာလူခွင့်ရေးချိုးဖောက်ခံရတဲ့မြန်မာနဲ့ကမ္ဘောဒီးယားအပါအဝင်ရေလုံသားတွေအရေးပုံမဆောင်ရွက်ပေးဖို့အလုတ်သမားနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေကတောင်းဆိုလိုက်တဲ့သတင်းတွေကိုတင်ပြပေးသွားမှာပါခုရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မအေးသနာကျော်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်ထောင်စုအနေနဲ့အိန္ဒိယနိုင်ငံရဲ့အကောင်းဆုံးမိတ်ဖက်တိုင်းပြည်တစ်ခုဖြစ်နိုင်တဲ့အကြောင်းသုံးရကြာခီးစဉ်အဆုံးသတ်ချက်နယူးဒယ်လီမြို့တော်မှာသမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ
် Together we can stand up against human trafficking and work to end the scourge of modern day slavery
လူမောင်ခမှုတွေခက်တိကျကျွန်းစနစ်တွေကိုအဆုံးသတ်အောင်အတူတကွာလက်တွဲဆောင်ရွက်နိုင်တယ်လို့ကမ္ဘာမိတ်ဆွေဘက်တွေဖြစ်တဲ့ရာသီဥတုဖောက်ပြန်မှုတွေကိုအရေးကြီးရင်ဆိုင်ဖို့လိုအပ်တဲ့အကြောင်းနယူးဒယ်လီမြို့တော်မှာဒီကနေ့လူငယ်တွေနဲ့တွေ့ဆုံစကားပြောချိန်မှာပြောကြားသွားခဲ့တာပါအကောင်းဆုံးမိတ်ဆွေဖြစ်တဲ့အိန္ဒိယပြည်သူတွေစင်ရင်းကလွတ်မြောက်ဖို့စက်မှုလုပ်ငန်းတွေနဲ့ဤပညာဖွံ့ဖြိုးလာဖို့နဲ့ရာသီဥတုဖောက်ပြန်မှုတွေကိုတိုက်ဖြစ်ဖို့အမေရိကန်ကကူညီလိုတယ်လို့လည်းပြောဆိုခဲ့ပါတယ်အိန္ဒိယနိုင်ငံအနေနဲ့အိန္ဒိယတိုင်းပြည်တွေမှာအပြောင်းအလဲတွေပေါ်ပေါက်လာစေဖို့သူတို့ဖြင့်ကလင်းငယ်တွေကာဝယ်ဆေးထိုးဖို့လိုအပ်တဲ့ကိစ္စတွေကိုအချိန်မြင့်ဆောင်ရမှာအရေးပါတဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့လည်းပြောဆိုကြတာပါ။ကမ္ဘာကြီးပုံနှိပ်လာနေတဲ့ပြဿနာကိုရင်ဆိုင်ဖြစ်ရှင်းနိုင်အောင်တန်ရှင်းတဲ့လောင်စာတွေပုံမှုသုံးဆွဲဖို့လည်းတိုက်တွန်းခဲ့ပါတယ်။အိန္ဒိယနိုင်ငံအပါဝင်ဖွံ့ဖြိုးဆဲတိုင်းပြည်တွေအနေနဲ့ဇီဝလောင်စာအသုံးပြုမှုတွေကိုရှော့မချနိုင်ခဲ့ရင်ရာသီဥတုဖောက်ပြန်မှုတွေကိုရင်ဆိုင်နိုင်မှုမလွယ်ဘူးလို့လည်းပြောဆိုကြတာပါ။မနေ့ကတော့အမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့ယင်းနည်းမြုပ်နှံမှုတွေနဲ့ချင်းဝေဖြစ်ဒေါ်လာတန်4,300မှာဖြစ်တဲ့အကြောင်းသမ္မတဥပမာကပြောဆိုခဲ့ပါတယ်။သမ္မတဥပမာနဲ့သမ္မတကတော်တို့ဟာနယူးဒယ်လီမြို့တော်နီးကကမ္ဘာကျော်တက်ချ်မဟာကူပိမံကိုဒီကနေ့အလဲပတ်သွားဖို့စီစဉ်ထားပေမဲ့ဆော်ဒီအာရေဗျနိုင်ငံကိုသွားဖို့အတွက်ခီးစဉ်ကိုဖြစ်ခဲ့ပါတယ်။
ပြည်ခဲ့တဲ့တရိမက်ကကွဲလွန်သွားတဲ့ဆော်ရီဘီရင်အက်ပတူလာကိုနောက်ဆုံးအချိန်ကာရောအားပြုဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားဟာကိုယ်စားလှယ်30ပါအဖွဲ့ကိုဦးဆောင်ပြီးတော့ရီယဲမြို့တော်ကိုသွားရောက်မှာဖြစ်ပါတယ်။သမ္မတအိုဘားမားရဲ့အဖွဲ့ထဲမှာအရင်အစိုးရအဖွဲ့တွေကထိတ်တန့်အရာရှိတွေလက်ရှိအမေရိကန်အစိုးရအဆင့်မြင့်အရာရှိတွေနဲ့လွှတ်တော်အမတ်တွေလိုက်ပါသွားကြတယ်လို့အမေရိကန်သမ္မတအင်ပြူတော်ကပြောပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာဆော်ရီဘီရင်သစ်ဆလမ်ဘင်အက်ဘူလာဇင်းနဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့သမ္မတအိုဘားမားရဲ့ခီးစဉ်မှာလိုက်ပါမယ်အမျိုးသားလုံခြုံရေးဒုတိယအကြံပေးဘန်ရော့တ်ကပြောပါတယ်ဆော်ရီအာရေဗျကိုတွားရောက်တဲ့အဖွဲ့ထဲမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဗဟိုထောက်လှမ်ရေးအဖွဲ့ CIA အကြီးအကဲဂျွန်ဘရန်နန်နဲ့စစ်ဖက်ဆိုင်ရာဗဟိုကုတ်ကဲရေးအကြီးအကဲဗိုလ်ချုပ်ကြီးလွိုက်အော့စတင်တို့လည်းပါပါတယ်နိုင်ငံသားရဲ့ဝန်ကြီးဟောင်းဂျိမ်းစ်ဘက်ကကွန်ဒိုလီဇာရိုက်စ်တို့အပြင်အမျိုးသားအလုံးစုံရဲ့အကြံပေးတွေဖြစ်တဲ့ Brand Snowcroft, Sandy Berger နဲ့ Steven Hadley တို့လည်းဒီခင်းစင်မှာလိုက်ကြမှာဖြစ်ပါတယ်
။ယူကရိန်းနိုင်ငံရှိဝဲမှာတနင်္လာနေ့ကလေးကဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းစစ်သား9ယောက်ကြာဆုံးပြီး29ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ဒုံးတွေထိ ंछ ုပ်ထားရဒေါနက်စ်မြို့အရှေ့မြောက်ဘက်ကမဟာဗျူဟာအရချက်ချကြတဲ့မြို့နီးမှာတိုက်ပွဲအပြင်းထန်ဆုံးဖြစ်ခဲ့တယ်လို့လည်းယူကရိန်းစစ်တပ်ပြောခွင့်ရသူကပြောဆိုခဲ့တာပါ။ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့မနေ့ကအရေးပေါ်အစည်းအဝေးအတွင်းမှာတော့ယူကရိန်းစစ်ရကထိ ंछ ုပ်ထားတဲ့မရီယိုပိုစစ်ကမ်းမြို့မှာအရက်သားတွေရှိနေတာကိုသိရတဲ့စနေနေ့ကလက်နက်ကြီးနဲ့ပစ်ခတ်တာခံခဲ့ရတဲ့အကြောင်းကုလသမဂ္ဂနိုင်ငံရေးဆိုင်ရာလက်ထောက်အတွင်းမှုချုပ် Jeffrey Feldman ကပြောဆိုခဲ့ပါတယ်။ဒါဟာနိုင်ငံတကာမှာလိုက်နာရမယ့်လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်အောင်ရောက်တာကြောင့်တာဝန်ရှိသူတွေကိုဥပဒေအရအရေးယူဖို့လိုတယ်လို့လည်းပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်အစုအရှေ့ဘက်ကင်ယူရဲမှာတိုက်ခတ်နေတဲ့ဂျူနိုစီးနင်းမုန်တိုင်းတံကိုလူသန်းပေါင်း60ကျော်ခန့်နေရပြီးတော့လေယာဉ်ခီးစဉ်9,800ကျော်ကိုဖျက်ပစ်ခဲ့ရပါတယ်။ဗုဒ္ဓဟူးနေ့အထိလေယာဉ်ခီးစဉ်တော်တော်များများကိုရန်နာထားရမှာဖြစ်ပါတယ်။အမေရိကန်လူဦးရေ20ရာခိုင်နှုန်းကိုထိခိုက်မှုရှိတဲ့ဒီစီးနင်းမုန်တိုင်းကြောင့်အမေရိကန်ပြည်အစုအရှေ့ဘက်ခြမ်းကပြည်နယ်6ပြည်နယ်ဖြစ်တဲ့နယူးယောက်၊နယူးဂျာစီး၊ကနက်တစ်ကတ်၊ရော့ဒ်အိုင်လန်၊မက်ဆာချူးဆက်စ်နဲ့New Hampshire ပြည်နယ်တွေမှာအရေးပေါ်အခြေအနေကြီးညာပြီးတော့ကျောင်းတွေအစိုးရရုံးတွေပိတ်ထားရပါတယ်။မုံတိုင်းဆောင်ပြားပဲထိတဲ့ဝါရှင်တန်မြို့တော်တစ်ဝိုက်မှာတော့အင်္ဂါနေ့မှာပြည်အောင်စုအစိုးရရုံးတက်ချိန်ကို2နာရီနောက်ဆုတ်ထားသလိုကျောင်းတွေလည်းပိတ်ထားပါတယ်။မုံတိုင်းရဲ့အစိုးဆုံးအခြေအနေကတနင်္လာနေ့ညမှာကျော်လွန်သွားပြီးတော့တချို့နေရာတွေမှာတော့အနှင်းထူ3ပေလောက်ကျနိုင်တယ်လို့ခန့်မှန်းချက်ထုတ်ထားတာလို့မပြင်းထန်ခဲ့ပါဘူး။ New York မြို့လယ်က Manhattan Central Park ဗန်းကျန်မှာအင်္ဂါနေ့အစောပိုင်းတိုင်းတာကျဲအရာအနှင်းထူ9လက်မကွဲကျရောက်ပြီးတော့Long Island မှာတော့ကိုလက်မနီးပါနှင်းချထားပါတယ်။ Boston မြို့ Nantucket Memorial လေစိတ်မှာလေပြင်းအားတနာရီမိုင်80နှုန်းနဲ့တိုက်ခတ်နေပြီးတော့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးကအများပြည်သူကိုအိမ်ပြင်မထွက်ကြဖို့တတိပေးထားပါတယ်။လမ်းတွေမချောအောင်လုပ်တဲ့အနေနဲ့လမ်းမတွေပေါ်မှာစားဖြူတဲ့ကားတွေအဆက်မပြတ်သွားလာနေကြပြီးတော့နှင်းရှင်းတဲ့ကားတွေကလည်းနှင်းတွေကိုလမ်းမတွေပေါ်ကနေလိုက်ကော်နေတာပါ။ဝါရှင်တန်မြို့တော်ကအောက်လွှတ်တော်ရဲ့တင်းနယ်လာနေတဲ့အင်္ဂါမဲပေးမှုတွေကိုဖျက်သိမ်းထားပြီးတော့နယူးယောက်ကုလသမဂ္ဂရုံးချုပ်ကိုလည်းတင်းနယ်လာအင်္ဂါနှစ်ရက်ပိတ်ထားတာပါနှင်းနဲ့ပိတ်ပြီးတော့အိမ်မှာနေနေကြရတဲ့သူတွေကတော့လူမှုကွန်ရက်ကနေပြီးတော့သူတို့စိတ်ပြက်လက်ပြက်ဖြစ်နေရတဲ့အခြေအနေကိုပြောနေကြပါတယ်စီးနင်းမုန်တိုင်းနဲ့ပတ်သက်တဲ့ #BlizzardSnowmageddon2015 2015နဲ့ Snowball Collapse ဆိုတဲ့ဟာတွေကိုသူတို့ရဲ့လူမှုရေးကွန်ရက်ဒီမှာအတွေ့အကြုံစလုံးတွေဖြစ်နေပါတယ်ရှင်
UAB ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Islam စစ်သွေးကြွအဖွဲ့ IS ကဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားတစ်စက္ကန့်လွတ်မြောက်ဖို့အတွက်24နာရီပတ်လုံးကြိုးစားနေတဲ့အကြောင်းအထူးကိုယ်စားလှယ်ဖြစ်ဆေးလွတ်ထားတဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါရယ်။ဖမ်းဆီးခံထားတဲ့ဂျပန်သတင်းတော်ခန်ချီကိုတိုလွတ်မြောက်ရေးစစ်ဆင်ညီနေသူတွေလက်မလျှော့ပဲကြိုးပမ်းနေကြဆဲဖြစ်တယ်လို့လည်းဂျပန်နိုင်ငံအမန်မြို့မှာရောက်နေတဲ့ဂျပန်ဒုဝန်ကြီးယာစုဟိတေနာကာယာမာကသတင်းတောက်တွေကိုပြောခဲ့တာပါ။စစ်သွေးကြွတွေဖမ်းထားတဲ့ဂျပန်သတင်းတော်နဲ့ဂျော်ဒန်နိုင်ငံသားလေယာဉ်မှူးပြန်လွတ်လာဖို့မျှော်လင့်ထားတယ်လို့လည်းသူကပြောပါတယ်။တစားကနေလွတ်မြောက်ရေးအတွက်ဘယ်အဆင့်ထိဆောင်ရွက်ထားတယ်လဲဆိုတော့တော့သူကပြောမသွားပါဘူး။စစ်သွေးကြွတွေကတော့အသေးခံဘုံခွဲတက်ခတ်ဖို့ကြိုးစားခဲ့သူဖြစ်ဂျော်ဒန်နိုင်ငံမှာဖမ်းဆီးထောင်ချထားတဲ့ခံထားရတဲ့အမျိုးသမီးတူနဲ့တစားကနေကိုအလဲလဲလှုပ်ဖို့တောင်းဆိုထားပါ။နောက်ထပ်ဂျပန်တစားကန်တူဖြစ်တဲ့ဟာရူနာယူကာဝါကိုစစ်သွေးကြွတွေခေါင်းဖြတ်တက်ဖြတ်ခဲ့တဲ့အပေါ်မှာတော့ဘလို့မှလက်မခံနိုင်စရာတော့ရဖြစ်နေလေဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘေကတနင်္ဂနွေနေ့ကပဲပြစ်တင်ရှုတ်ချခဲ့ပါတယ်ဂျပန်ဆိုအနေနဲ့အကြမ်းဖက်ဝါဒကိုငုံခံမှာမဟုတ်တဲ့အကြောင်းနဲ့ဖမ်းဆီးခံထားရတဲ့သတင်းတောက်ကိုလည်းချက်ချင်းပြန်လွှတ်ပေးဖို့ဝန်ကြီးချုပ်ကတောင်းဆိုခဲ့တာပါ
IS စစ်ကြောအဖွဲ့ရဲ့မဟာဗျူဟာရည်မှန်းချက်တစ်ခုဖြစ်တဲ့ Syria နိုင်ငံ Kobani မြို့ရဲ့90ရာခိုင်နှုန်းလောက်ကိုအခုခါမှာကတ်တပ်ဖွဲ့တွေကထိန်းချုပ်လိုက်ပြီလို့ Pentagon စစ်ဌာနချုပ်ကပြောပါရယ် IS အဖွဲ့ကိုတိုက်ခိုက်နေတဲ့နိုင်ငံတကာညွန်မောင်းအဖွဲ့ကိုဦးဆောင်တဲ့ American ဗဟိုစစ်ဌာနချုပ်ကကတ်တပ်ဖွဲ့တွေကိုချီးကျူးလိုက်ပါရယ်သူတို့ဟာတနိဋ္ဌာခိုင်ခိုင်မာမာချပြီးတော့တိုက်ခိုက်ခဲ့ကြတယ်လို့ပြောပြီးတော့ Kobani ကိုလက်လွတ်လိုက်ရတာဟာ IS အတွက်ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ပြောပါရယ် Kobani မြို့ကို IS အဖွဲ့လက်ထက်ကနေပြန်ရဖို့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့ကတ်တပ်ဖွဲ့တွေလာတိုက်ခိုက်တာလာအတော်ကြာလာပါပြီ။အဲမျိုးဟာ Syria တူရကီနယ်စပ်မှာရှိတယ်လို့မျိုးကိုထိန်းချုပ်နိုင်တဲ့အဖွဲ့ဟာအဓိကနယ်စပ်ဖြတ်တဲ့နေရာကိုလည်းထိန်းချုပ်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့လေကိုဗာနီမျိုးရဲ့နေရာအများစုဟာပျက်စီးနေပြီးတော့လူထောင်ပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ပြီးတော့ဆေးရုံလျှက်စစ်နဲ့စားကြရတယ်မရှိတော့ဘူးလို့ကတ်တာဝန်ရှိသူတို့ကပြောပါတယ်ရှင်။
လီဗျားနိုင်ငံထရီပိုလီမြို့တော်ကဟိုတယ်တစ်လုံးကိုဒီကနေ့ပဲတနက်သမားတွေစီးနင်းတက်ခတ်ခဲ့ကြပါတယ်။ဟိုတယ်အပြင်မှာကာဗွန်ခွဲတက်ခတ်တဲ့အချိန်မှာတော့အဆောင်3ယောက်သေဆုံးသွားခဲ့တာပါ။ Corinthia ဟိုတယ်ကိုတနက်သမားတွေစီးနင်းတက်ခတ်ပြီးတော့ဟိုတယ်ထဲမှာပဲပုံအောင်နေခဲ့ကြတယ်လို့လည်းလူညွန်ရင်းအာဏာပိုင်တွေကပြောပါတယ်။တက်ခတ်ခံခဲ့ရတဲ့ဟိုတယ်ဟာ2013ခုနှစ်ကဝန်ကြီးချုပ်ဟောင်းအလီစီတန်းကိုခိတ္တပြန်ပြီးဆွဲဖမ်းဆီးခံခဲ့ရတဲ့ဟိုတယ်လည်းဖြစ်ပါတယ်။လီဗျားနိုင်ငံမှာအာနာရှင်ဟောင်းမော်မဂရာဖီကိုရာလူကဖယ်ရှားပြီးတဲ့နောက် လက်နက်ကန်အုပ်စုပေါင်းစုံကနယ်မြေထိန်းချုပ်နိုင်မှုကြိုးပမ်းမှုတွေနဲ့တူ၃နှစ်ကျော်ရှိလာတဲ့အခုချိန်ထိမတိမငြိမ်အခြေအနေတွေနဲ့ရင်ဆိုင်နေရတာပါ။ပြီးခဲ့တဲ့နှစ်ထဲမှာတော့လည်းလီဗျာအယုံလို့အမည်ပေးထားတဲ့အဖွဲ့တစ်ဖွဲ့ကထရီပိုလီမြို့တော်ကိုတိုက်ခိုက်သိမ်းပိုက်ခဲ့ရမှာနိုင်ငံတကာတိုင်ဝမ်ကကျောင်းနောက်ခံပေးထားတဲ့ဝင်းကြီးကျော်အဗ်ဒူလာအယ်သနီအစိုးရအနေနဲ့နိုင်ငံရှိပိုင်းကိုပြောင်းရွှေ့ခဲ့ရတဲ့အထိဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတနင်္လာနေ့တုန်းကကုလသမဂ္ဂရဲ့ငင်းချမ်းရေးဆွေးနွေးပွဲတွေအတွင်းမှာတော့လီဗျားနိုင်ငံမှာညီညွတ်တဲ့အစိုးရတရားပေါ်ပေါ်ရေးကိစ္စကိုလည်းထည့်သွင်းဆွေးနွေးခဲ့ကြပါတယ်
။စပိန်နိုင်ငံမှာတနင်္လာနေ့ကမြောက်အတ္တလန္တိတ်ဆစ်ဆာချုပ်အဖွဲ့နေတိုးရဲ့လေ့ကျင့်ရေးအစီအစဉ်တစ်ခုအတွင်းမှာ Greek တိုက်လေယာဉ်ဒဇင်ပြတ်ကျပြီးတော့လူ၁၀ယောက်သေဆုံးသွားပါတယ်။ Greek F-16 တိုက်လေယာဉ်ဟာမက်ဒရစ်မြို့နားက Los Llanos နေတိုးအခြေစိုက်စခန်းကနေပြန်တက်ချိန်မှာပြတ်ကျပြီးတော့မြေပေါ်မှာရပ်ထားတဲ့တခြားလေယာဉ်တွေကိုလည်းဝင်တိုက်မိတာပါ။သေဆုံးသူတွေကပြင်သစ်နိုင်ငံသား၈ယောက်နဲ့ Greek နိုင်ငံသား၂ယောက်ပါတယ်လို့ Spain ဝန်ကြီးချုပ် Mariano Rajoy က Spanish ရုပ်သံသတင်းဌာနကိုပြောပါတယ်။ပြင်သစ်နဲ့အီတလီနိုင်ငံသားတွေအပါအဝင်နေတိုးအဖွဲ့ဝန်ထမ်း21ယောက်ဒဏ်ရာရသွားတယ်လို့လည်းသူကဆိုပါတယ်။ဒီဖြစ်ရပ်ဟာဝန်ထမ်းကြေကွဲပွဲကောင်းပြီးတော့နေတိုးမိသားစုတစ်ခုလုံးကိုထိခိုက်စေပါတယ်လို့နေတိုးအဖွဲ့အတွင်းရေးမှူးချုပ် Jens Stoltenberg ကပြောပြီးတော့သေဆုံးသူတွေရဲ့မိသားစုတွေကိုဝန်ထမ်းစကားပြောကြားခဲ့ပါတယ်ရှင
်။ Greek နိုင်ငံမှာသဘောထားတင်မာတဲ့လက်ဝဲဝါးတွေ LSC Cyprus ဝန်ကြီးချုပ်တဲ့ဖြစ်နေတဲ့တင်းလာနေကကျန်းသစ္စာချိန်ဆလိုက်ပါတယ်။ဒါပေမဲ့လည်း Greek နိုင်ငံပေါ်ချမှတ်ထားတဲ့ချိုးချံချွတာရေးအစီအစဉ်တွေကိုပြန်ပြီးဆက်ဆက်ညှိနှိုင်းဖို့သူ့ရဲ့တောင်းဆိုချက်ကိုတော့ဥရောပခေါင်းဆောင်တွေကမလိုက်ရောကြသေးပါဘူး။အသက်40အရွယ်ဝန်ကြီးချုပ်တဲ့သူ့ရဲ့ Syriza Party ရဲ့တင်းဦးနေနေကထူထူရွေးကောက်ပွဲမှာဝန်ကြီးချုပ်ဟောင်း Antonis Samaras ရဲ့ Democracy Tip Party ကိုအလွယ်တကူနဲ့အသာရပြီးတနင်္ဂနွေလုံးမှာအပြတ်သတ်နဲ့အနိုင်ရခဲ့တာပါ။ဝန်ကြီးချုပ်တဲ့ကတော့ပင်စင်ထောက်ပံ့ခြင်းနဲ့လက်ဆောင်တွေအကြီးအကျယ်ဖျက်တောက်ပြီးခေါင်းတူးမြေကောက်ခံမှုတွေနဲ့အတူအလုတ်လက်မဲ့အရေးအတွက်အဆမတန်များလာစေတဲ့စီးပွားရေးထိန်းချုပ်မှုတွေကိုအဆုံးသတ်မယ်လို့လည်းကတိပြုထားပါတယ
်
။အင်္ဂါနေ့ထိုက်တန်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မအေးသနာကျော်တို့ကပြောပြပေးခဲ့တာပါ။ VOA ကနေသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ခုဆက်လက်ပြီးကြမ်းရှိနေသေးတဲ့မြန်မာနိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးပါမယ်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ကျောင်းသားတပိတ်စစ်ကြောင်းတောင်သာမြို့အနီးမှာယာယီပိတ်ဆို့ခံရပေမဲ့တာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးနောက်အသာအစီးတွေကိုလုံခြုံရေးအာဏာပိုင်တွေကဖယ်ရှားပေးခဲ့ပါရယ်။အခုဆိုရင်ကျောင်းသားတပိတ်စစ်ကြောင်းဟာတောင်သာမြို့အတွင်းကိုရောက်ရှိပြီးဒေသခံပြည်သူတွေကလည်းကျောင်းသားတွေကိုကြိုဆိုခဲ့ကြတယ်လို့သိရပါရယ်။စုံစမ်းမေးမြန်းထားတဲ့မအေးအေးမှာပြောပြမှာပါ။
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့ကျောင်းသားတွေကိုတော့ကျောင်းသားမျိုးရဲ့နမ်းမြင့်တောင်ကြားမှာအာဏာပိုင်တွေကပိတ်ဆို့ထားတဲ့အတွက်တင်းမာမှုတွေဖြစ်ခဲ့ပြီးညနေ 9:00 နာရီကျော်အချိန်လောက်ကြာမှတားဆီးတဲ့နေရာကိုအာဏာပိုင်တွေကဖယ်ရှားပေးလိုက်ပါတယ်။အတားဆီးတွေလုခဲ့တာနဲ့ပတ်သက်လို့တပိတ်မောက်ကျောင်းသားတဦးဖြစ်တဲ့ရမဲသိန်းနီးပညာကောလိပ်ကကျောင်းသားကိုအောင်ထက်နိုင်ကအခုလိုပြောပါတယ
်။ကျောင်းသားဝင်ကနမ်းမြင့်တောင်ကြားမှာကျွန်တော်တပိတ်မောက်ကျောင်းသားတွေကိုဟုတ်ကဲ့ဒါပေမဲ့ဒါရတဲ့လုံနေနေနာပြောင်းနေပါလေကျွန်တော်ဒီမှာတော်တော်ကြောင်းသားကောင်းဆောင်နေတယ်သူတို့သင်ရဲဝန်ကြီးဌာနပုဂ္ဂိုလ်တွေရဲ့အတော်ကြီးရဲ့အဖွဲ့ရဲ့ဆွေးနေတယ်ဒါပေမဲ့အခုဟိုဆွေးနေတဲ့အသေးစိတ်ချက်လက်ကိုတော့ကျွန်တော်မသိရသေးပါဘူးနော်ဒီကနေ့လေးလုံးအတွက်ဒါပေမဲ့ကျွန်တော်တပိတ်တက်ကဆက်ပြီးဖြစ်တာပါမကိုလမ်းကြောင်းတိုင်းပါပဲဟောဒီတိုင်းဆွေးနေရတဲ့နေရာမှာလည်းပဲကျွန်တော်တို့ဒါကျွန်တော်တို့ဒီတိုင်းမှာကျောင်းသားတွေကတော့မကိုတောင်းဆိုထားတယ်ဒီလေးဝဲတဲ့အတွက်ဆိုဆွေးနွေးရေးကိုတရားဝင်မလုပ်သေးဘဲနဲ့တော့ဒီကြားထဲကတွေ့ဆုံချင်းနေတယ်လို့လက်ခံမှာမဟုတ်ဘူးကျွန်တော်အခုချိန်မှာရှိတဲ့တွေ့ဆုံနေမှုကကျွန်တော်တို့တပိတ်ဒီတပိတ်စစ်ကြောင်းဆက်ဆောင်မဝဆက်ပြီးရှိတဲ့ဘုကကျွန်တော်ညှိနှိုင်းတော့ပ
ါတပိတ်မောက်ကျောင်းသားတွေအတွက်မြင်းညံဒေတာကန်တွေကအစားအသောက်တွေလာပေးတဲ့ကားတွေကိုလည်းတွာလာခွင့်ပိတ်ထားတာကြောင့်တော်လန်တွေကနေအစားအသောက်တွေတယ်ဆောင်ခဲ့ရကြောင်းညနေပိုင်းထိတော့အာဏာပိုင်တွေကပိတ်ဆို့ထားတဲ့အတွက်ထိတ်တိုက်ဆွေးနွေးမှုတွေရှိခဲ့ကြောင်းကျောင်းသားနဲ့လူလူအင်အားထောင်ထဲချီရှိနေတာကြောင့်လူလူတွေကိုဆက်လက်မလိုက်ပါနိုင်ရေးအတွက်အတားအဆီးတွေလုပ်ခဲ့တာဖြစ်ကြောင်းဆက်ပြောပြပါရစေ။ဒီသဘေးမှ
ောက်သွားတဲ့ကောင်တော့ဒီမှာရှိပါရဲ့။ကျောင်းသားအင်အားတွေလည်းဒီကောင်တော့ရှိတယ်။အဲ့ဒါလူလူတွေပူပေါင်းတဲ့အခါကျောဒီနားမှာအင်အားကမအားတော့သေးဆုံးရှိနေပါလား။တပည့်မဆစ်တော့အမြင်ရတော့ဆက်လာတဲ့အခါကျတော့ဒီမြင်းရမျိုးကနေပြီးတော့ကျွန်တော်တို့တပည့်မကြောက်ပါနဲ့သမင်းတို့တွေလိုက်ပို့ပါရယ်အဲဒီကားတွေကိုလည်းမှကားထားပါရယ်အဲဒီတော့တောင်းလန်းနေပြီးတော့တပည့်မဒီသမင်းတို့တွေကိုရှင်းရှင်းပြလာပါရယ်ဟောကျွန်တော်နဲ့တူပါလာတဲ့ကားတွေကကျွန်တော်နဲ့တူရှိပါရယ်ဒီမှာနိုင်ကွန်ကြီးမှုတင်ရကားတွေရောလူမှုကွန်ကြီးတင်ရကားတွေရောကျွန်တော်နဲ့တူရှိပါရယ်ဒါနဲ့ဟိုနောက်ကနေပြီးတော့ကျွန်တော်တို့ဒီကားတွေရဲ့နောက်ကနေမှထပ်ပြီးတော့မြို့ကန်တွေလိုက်လာမှာကိုသူတို့ဆွေးနေတဲ့ကြားထဲကနေပိတ်တဲ့တော့ပါ
ကျောင်းသားတပိတ်စစ်ကြောင်းတွေကတော့နေမြို့အသီးသီးကနေလာနေကြပြီး မန္တလေးမြို့ကနေရန်ကုန်မြို့ထိခြေတက်လာတဲ့ကျောင်းသားတွေရှိတယ်လို့တကွယ်မြို့ကနေခြေတက်လာတဲ့ကျောင်းသားတွေကတော့လမ်းခရီးတစ်လျှောက်မှာမြို့ရွာတွေမရှိတဲ့အတွက်အစာရေစာပြက်လက်နေကြောင်းသိရပါတယ်အလားတူပဲအေရီတိုင်းမကွေးတိုင်းကကျောင်းသားတွေလည်းဆန္ဒပြမှုတွေဆက်လုပ်နေပြီးပခုတ်ကူရေနံကြောင်း၆ဆရဲ့နေရာတွေကကျောင်းသားတွေကလည်းအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေကြပါတယ် မန္တလေးမြို့ကနေရန်ကုန်မြို့ထိခြေတက်လာနေတဲ့ကျောင်းသားတွေနဲ့အာဏာပိုင်တွေကြားပိတ်ဆို့ဟန်တားမှုတွေကြောင့်ဆွေးနွေးမှုတွေလုပ်ခဲ့ရမှာပြီးနယ်ပညာရေးဝန်ကြီးအစ်မြင့်ပညာရေးဦးစီးဌာနကညွှန်ကြားရေးမှုချုပ်နဲ့တက္ကသိုလ်ပါမောက္ခတွေလည်းပါဝင်ပါတယ်အာဏာပိုင်တွေကညနေ9နာရီခွဲကျော်အချိန်လောက်မှာတော့တားဆီးမှုတွေကိုဖယ်ရှားပေးလိုက်တာကြောင့်အခုဆိုရင်တောင်သားမျိုးကိုကျောင်းသားတွေဝင်ရောက
ရာနဲ့ကျောင်းသားကောင်းဆောင်တွေကိုကန့်လန့်ထားတာကြောင့်မနေ့ပြန်မနေ့ပိုင်းနေပြည်တော်မှာဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကတာဝန်ရှိသူတချို့နဲ့ပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေအမျိုးသားပညာရေးကိစ္စကိုဆွေးနွေးကြမယ်လို့လည်းသိရှိရပါတယ်ရှင်။ VOA ကနေသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ခရမွန်ပြည်နယ်ဖက်ကသတင်းတပုတ်တင်ပြပေးရစီမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့အကြားဆွေးနွေးနေဆဲဖြစ်တဲ့ငင်းချိုင်းရေးလုပ်ငန်းစဉ်မှာအပြစ်ခတ်ရက်စဲရေးကိစ္စရပ်ကိုလာမယ့်ပြည်ထောင်စုနဲ့မှာလက်မှတ်ရေးထိုးဖို့ဒီကနေ့မှာမွန်ပြည်နယ်ကနေပထမဦးဆုံးတောင်းဆိုဆန္ဒပြခဲ့ပါရယ်ဒီဆန္ဒပြပွဲဟာအင်အားကြီးပါတီတစ်ခုကနေကြိုးကန်ပြုလုပ်တာဖြစ်ပြီးမွန်ပြည်နယ်အတွင်းမွန်တမျိုးသားလုံးကိုကိုးစားပြုတဲ့ဆန္ဒပြပွဲမဟုတ်ဘူးလို့လည်းမွန်နိုင်ငံရေးကောင်ဆောင်တွေကပြောပါရယ်အကြောင်းဆုံးကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ်
ဟုတ်ကဲ့ပါလာမယ့်ဖေဖော်ဝါရီလ12ရက်ပြည်ထောင်စုနေ့မှာဒီပြည်လုံးအတိုင်းသာအဖြစ်ခန့်ရက်စရေးလက်မှတ်ရေးထိုးနိုင်ဖို့အတွက်မွန်ပြည်နယ်မြို့တော်မြို့နယ်ကမာဝဲမြို့မှာဒီကနေ့နံနက်ဘက်မှာလူထုဆန္ဒပြပွဲတရဖြစ်ပွားခဲ့ပါတယ်အခုလိုဆန္ဒပြရတဲ့အကြောင်းရင်းကိုတော့ဆန္ဒပြခေါင်းဆောင်မင်းထွန်းသောင်းကအခုလိုပြောပါတယ
်ဒီနေ့အသေးကလောက်ပဲပါတော့လဲဆိုတော့တနင်္ဂနွေလုံးအဖြစ်ခါရစေးရေးအတွက်တို့လူဦးနှစ်ဖက်လက်မှတ်ရေးထိုးဖို့အတိတ်ကဒီလူတွေပါမလို့ကျွန်တော်တို့ဘောင်းနာဦးဆောင်ကဒီမှာပြည်သူကနေပဲဥဆောင်ကြ
ဆန္ဒပြတဲ့သူတွေအနေနဲ့ပြည်ထောင်စုနှင့်အမှတ်တရအပြစ်ရစဲကြပြည်သူဆန္ဒဆိုတဲ့စိုင်းဖို့ကိုကင်ဆယ်ပြီးလှည့်လည်စည်းတမ်းဆန္ဒပြခဲ့ကြတာပါမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့အကြားဆွေးနွေးနေဆဲဖြစ်တဲ့ငင်းချိုင်ရေးလုပ်ငန်းစဉ်မှာအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးဖို့ကိစ္စရပ်ကိုမွန်ပြည်နယ်ကနေပထမဦးဆုံးတောင်းဆိုဆန္ဒပြတာလည်းဖြစ်ပါတယ်ဒီဆန္ဒပြပွဲမှာကမာဝဲမြို့ခံတွေပါဝင်မှုနဲ့ပါနေပြီးအဖွဲ့အစည်းတစ်ခုခုကနေကြိုးကန်လှုပ်ဆောင်နေတယ်လို့ယူဆရကြောင်းကမာဝဲမြို့ခံသူကအခုလိုပြောပါတယ်
ကတည်းကလည်းလေကကျွန်တော်အပြင်ကနေကြည့်တော့ဒီဝတ်ဆော်တွေရတဲ့ဘုံဝတ်ဆော်တွေပဲကြည့်ကြရတော့ဒါပေမဲ့ဘုံဝတ်ဆော်တွေကြည့်ကြကြပြီးတော့ဒီကရွာလူရွာသားတွေကပုံလူမျိုးကပဲပါပြမပါလဲဆိုတော့သူခိုင်ခိုင်နေဦးဆောင်မှလည်းမပြောတတ်ဘူးကြာ
ဒီစန္ဒပြပွဲနဲ့ပတ်သက်ပြီးတော့ပြည်တော်စုကြန့်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေလှုပ်ဆောင်နေတယ်လို့လည်းသတင်းတွေပေါ်ထွက်နေပါတယ်ဒါပေမဲ့အခုစန္ဒပြပွဲကိုပြည်ကံပြိုးဖွဲ့အနေနဲ့လှုပ်ဆောင်တာမဟုတ်ကြောင်းမွန်ပြည်နယ်ပြည်ကံပြိုးဖွဲ့ရဲ့အသွင်းမှုဦးတန်းစင်ကအခုလိုညှင်းဆူခဲ့ပါတယ်
ကျွန်တော်တို့မလုပ်ဘူးရတာလေကျွန်တော်တို့တိကိုမသိတာပြည်ပွဲလုပ်လိုက်ဆိုတာတော့ကျွန်တော်တို့မသိဘူးလေကျွန်တော်တို့လုပ်တာမဟုတ်ဘူးရ
ထူးခြားမှုတစ်ခုကတော့ဒီကနေ့မှာမွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်ကနေကမာဝဲမြို့ချင်းသိအကြောင်းဆရာတော်ရဲ့မွေးနွေးပွဲကိုလာရောက်ခဲ့ရမှာစန္ဒပြခေါင်းဆောင်တွေနဲ့တွေ့ရှိခဲ့တယ်လို့လည်းဒေသခံကျောင်းဆရာသူကပြောပါတယ်တကယ်တော့ဒီစန္ဒပြပွဲပြုလုပ်ရတာဟာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေ Channel New Asia သတင်းဌာနနဲ့တည်တံ့ပြုလုပ်တဲ့မေးမြန်းချက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တပြည်လုံးတိုင်းတာပြစ်ခတ်ရစေးရေးလက်မှတ်ရေးသွေးဖို့စံတမရှိဘူးလို့ပြောဆိုချက်ပေါ်အခြေခံပြီးတော့လမ်းမဲ့ပြည်ထောင်စုနေမှာလက်မှတ်ရေးသွေးဖို့အတွက်မွန်ပြည်နယ်မှာစံတပြပွဲပြုလုပ်ခဲ့တာပါဒီဖြစ်စဉ်ပေါ်မှာမွန်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌနာတင်အောင်ကနေအခုလိုပြောပါတယ်
ကချောင်းကြီးရဲ့သဘောထားကလည်းတကယ်ဓမ္မကြီးမှာဖြစ်ရှိနေတဲ့အခြေအနေနဲ့တွဲပြပါတယ်တကယ်အရှိတရားလက်ခံမှုလို့ပါတယ်ကျွန်တော်နိုင်ငံရေးကြေကနာနိုင်ငံရေးနည်းနဲ့ဆွေးနွေးနိုင်မှသာရှိတယ်ဒီကြေကနာကိုကျွန်တော်တို့ဖြည့်ရှင်းလို့နိုင်မှာဖြစ်ပါတယ်ဒါတစ်ဖက်ကကိုလူဒီနဲ့ပုံစံမျိုးနဲ့တွဲကြလို့မရပါဘူး
ဒီဆန္ဒပြပွဲမှာမော်မျိုးရဝုဆုံနဲ့လူဝင်အား200နီးပါးဆန္ဒဖော်ထုတ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်အခုပြတဲ့ဆန္ဒပွဲဟာမွန်ပြည်နယ်အတွင်းမှာလှုပ်ဆောင်ခဲ့ပေမဲ့လည်းမွန်တမျိုးသားလုံးကိုကူစားပြုတဲ့ဆန္ဒပြပွဲမဟုတ်ဘူးလို့လည်းမွန်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌနတ်တင်အောင်ကနေအခုလိုပြောပါတယ
်လူတစ်ဖက်လောက်ကသူတို့လူကျင်တဲ့သဘောထားဖြစ်ကြတာဆန္ဒပြတာလည်းရှိတယ်ဒါ
အများစုကတော့အဲ့လိုမဟုတ်ဘူးကြတကယ်အခြေအနေမှပေါ်မှာတကယ်သမားကြီးမှဖြစ်ရှိနေတဲ့ကျွန်တော်တို့မောင်းနေမှုတပြီလုံးပေါ့ဗျာအတိုက်အကြောက်တော့လည်းမလက်နဲ့ခိုင်းရအောင်ဆိုရောဒီမိုစီတောင်းဆိုနေတဲ့အားစုရောဒီနေ့ဖြစ်နေတဲ့အဆွေတွေတော့အချက်သေးများလို့ကျွန်တော်တို့တကယ်မှန်မှန်ကန်ကန်စိုက်တွေ့ဖြည့်ရှင်းနိုင်မှသာဖြင့်ဒါကအောင်မြင်နိုင်မှာလားဒါကျွန်တော်တို့ကမာဝဲမှာပြတဲ့ဆန္ဒပြတဲ့ကျွန်တော်မုံမျိုးသားသူ့ရဲ့ဆန္ဒပြတဲ့မဟုတ်ဘူးကွာရှီခိုင်ကျူးဆောင်တဲ့ဆန္ဒပြတဲ့ကလည်းဖြစ်တယ်
တပြည်လုံးပြစ်ခတ်ရဆဲနိုင်ရေးအတွက်မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတွေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ဖြစ်တဲ့ NCCD ကတနင်္ဂနွေလို့ပြစ်ခတ်ရဆဲရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးဖွဲ့တို့ဟာဇန်နဝါရီလ23ရက်နေ့မှာထိုင်းနိုင်ငံမှာအကျိုးသိဆုံဆွေးနွေးခဲ့ရမှာတော့အစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ရှေ့ဆက်ဆွေးနွေးသွားမယ်လို့ NCCD ဘက်ကပြောဆိုခဲ့ပေမဲ့လည်းသိဆုံမဲ့နေ့ရက်ကိုတော့အတည်ပြုနိုင်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့နိုင်ငံရေးပြုပြင်ပြောင်းလဲရေးလှုပ်ဆောင်ရမှာဥပဒေပေါင်ထဲကတာပြုပြင်သွားမယ်ဆိုတဲ့သမရဦးသိန်းစိန်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့ရဲ့အမြင်သဘောထားတွေကြောင့်တနင်္ဂနွေလို့ပြစ်ခတ်ရက်စည်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ဖို့အခက်အခဲရှိနိုင်တယ်လို့လည်းသတင်းတွေပေါ်ထွက်နေပါတယ
်။တော်ရစီမခင်ဗျာမြန်မာနိုင်ငံမှာရင်တဲမှုတွေများပြားလာတာနဲ့အမျှတေဆုံးသူအရေအတွက်ဟာလဲနေ့စဉ်ဆယ်ကဏ္ဍနဲ့ရှိလာနေပြီဖြစ်ပါတယ်။အခုလိုဖြစ်ရတာဟာရင်မောင်းတွေကစီကံဖောက်ဖျက်လို့လားမပြည့်စုံသေးတဲ့မြန်မာနိုင်ငံကရင်စည်းကမ်းဥပဒေတွေကြောင့်လားဒါမှမဟုတ်ရှိနေတဲ့ဥပဒေကိုတင်းကျပ်စွာကိုင်တွယ်အသုံးချခြင်းမရှိတဲ့အတွက်လားဆိုတော့သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2392318554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။ဒီကနေ့ည9:00မှာဆွေးနွေးကြမှာပါရှင်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဖက်အလစ်ပေးပါဦးမယ်။တော်သက်ရှင်များရှင်မြန်မာနဲ့ကမ္ဘောဒီးယားအလုပ်သမားတွေအလုပ်လုပ်ကြတဲ့ထိုင်းနိုင်ငံကအကျိုးအမြတ်များလာတဲ့ရေနဲ့ရေထွက်လုပ်ငန်းမှာအလုပ်သမားရပိုင်ခွင့်တွေချိုးဖောက်ခံရတာကိုထိန်းချုပ်မှုအဆင့်ထိပိုးပြီးဆောင်ရွက်ဖို့အလုပ်သမားနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။ထိုင်းအစိုးရဟာရေတိုးဆောင်ရွက်ချက်တွေကိုပြုပြင်ဆောင်ရွက်နေပေမယ့်နေပေါင်းများစွာလုပ်အားခနည်းနည်းနဲ့စေခိုင်းတဲ့ကုန်ထုတ်လုပ်ငန်းပုံစံကကျန်ရှိနေတဲ့စိန်ခေါ်မှုဖြစ်တဲ့အကြောင်းဘန်ကောက်မြို့ကနေ Ron Corbin ရဲ့သတင်းလွှာကိုမှတ်ခွာညိုကပြောပြပါမယ်ရှင်။
ထိုင်းနိုင်ငံဟာရေနဲ့ရေထွက်ပစ္စည်းတင်ပို့မှုမှာကမ္ဘာတတိယအများဆုံးနိုင်ငံဖြစ်ပါတယ်။အမေရိကန်ဒေါ်လာတန်ပေါင်း 8,000 ကျော်ကိုလည်ပတ်နေတဲ့ထိုင်းနိုင်ငံရဲ့ရေထွက်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းတွေမှာအလုတ္တမအခွင့်အရေးချိုးဖောက်မှုတွေနဲ့လူကုန်ကူးမှုတွေအထူးသဖြင့်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံကအလုတ္တမတွေနဲ့ပတ်သက်လို့ဆွတ်ဆွဲချက်တွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ထိုင်းရေထွက်လုပ်ငန်းကအလုတ်သမားစုစုပေါင်းရဲ့20ရာခိုင်နှုန်းကျော်ဟာအတ္တမလုတ်အားစေခိုင်းခံနေရတဲ့အကြောင်းနိုင်ငံတကာအလုတ်သမားသမဂ္ဂအဖွဲ့ ILO ကပြောပါတယ်။နယူးယောက်ခြေဆိုင်လူခွင့်ရေးဆောင်ကြီးအဖွဲ့တစ်ခွဲကထိုင်းနိုင်ငံရဲ့ပင်လယ်စာထုတ်ကုန်လုပ်ငန်းစက်ရုံတွေမှာအလုတ်သမားမလုံလောက်မှုကနေမြန်မာနဲ့ကမ္ဘောဒီးယားအလုတ်သမားတွေကိုပိတ်မှတ်ထားပြီးပွဲစားတွေကအလုတ်သမားစုဆောင်ရှာဖွေမှုတွေဖြစ်စေခဲ့တဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ငါးလုပ်ငန်းစက်ရုံတွေကအလုတ်သမားတွေကိုတွေ့ဆုံမေးမြန်းခဲ့ပြီးတဲ့နောက်ငါဖန်တင်မောတွေပေါ်မှာပုံမှန်ဖြစ်နေတဲ့ချင်းချောက်မှုတွေနဲ့အလုတ်သမားခွင့်ရချိုးဖောက်မှုတွေရှိနေတဲ့အကြောင်းလူခွင့်ရအဖွဲ့ရဲ့အာရှဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဖေးရိုဘတ်ဆန်ကဆိုပါတယ
် We continually see problems of physical abuse by captains and other officers.Every group of fishermen that human rights
watch. မလေးမူနဲ့တင်မောဘော်ကတခြားတာဝန်ရှိသူတွေဟာကိုဒီလက်ရောက်နှိပ်စက်တဲ့ပြဿနာမျိုးတွေကိုကျွန်တော်တို့အဆက်မပြတ်မြင်နေရပါတယ်။လူအခွင့်အရေးအဖွဲ့နဲ့စကားပြောခဲ့တဲ့တငါတဲ့အုပ်စုတိုင်းကသူတို့ဟာမလေးမူကရိုက်ပုတ်နှိပ်စက်တချို့ကိုဆိုတတ်တောင်တတ်ပစ်တာကိုမြင်တွေ့ခဲ့ရတဲ့အကြောင်းပြောကြပါတယ်။တငါတဲ့တွေဟာအလုတ်ကိုဒရဇတ်မယမနာလုတ်ဖို့ကိုပဲအခိုင်ခံနေကြရတာပါ။လက်ကြောင့်မီးနဲ့ရိုက်တဲ့ဒဏ်တွေကိုတွေ့ရသလိုတင်းနှက်နဲ့ပစ်တာကိုလည်းတွေ့ရပါတယ်။
ငါဖန်လုတ်သမားတွေဟာတနေ့ကို20-30ကျော်အလုတ်လုတ်ကြရပါတယ်။ငါဖန်ပိုက်ချခြင်းအေးချိန်ရေခဲမှတ်အောက် 30 ဒီဂရီစင်တီဂရိတ်ရှိတဲ့ရေခဲငန်းထဲမှာဖမ်းမိထားတဲ့ငါတွေကိုထည့်ခြင်းကြတော့မှသူတို့ဟာစားချိန်နဲ့အိတ်ချိန်နည်းနည်းလေးပဲရကြတာပါ။နိုင်ငံတကာရဲ့တောင်းဆိုမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာခဲ့ပြီးတဲ့နောက်ငါဖန်တင်မောတွေပေါ်မှာအလုတ်သမားမလုံလောက်တဲ့ပြဿနာကိုဖြေရှင်းဖို့အကျဉ်းသားတွေကိုအလုတ်စီခိုင်းရေးကိစ္စထိုင်းအလုတ်သမားဝန်ကြီးဌာနကတင်ပြခဲ့ပေမဲ့ပယ်ချခံခဲ့ရပါတယ်။ရ ရရပ်ပစ္စည်းဆိုင်ရာအခွင့်အရေးလှုပ်ရှားမှုနဲ့အလုပ်သမားအခွင့်အရေးတိုးမြှင့်ရေးကွန်ရက်အဖွဲ့ပြောခွင့်ရပါတီမာဒန်ပူချာရာကူကတချို့လူကုန်ကူးခံရတဲ့သူတွေဟာတင်မောမတက်ခင်မှာမူရစေကြွေးခံထားရပြီးအများစုကပတ်စံအနှဲငယ်ဒါမှမဟုတ်တပြားမှလှုပ်အားကမရကြဘူးလို့ဆိုပါတယ
်ဘန်ကွန်ဘอกว่าผมมาขอกลับบ้านทํา 2-3 ปีแล้ว
ငါကန်သမားတွေကတင်နယ်ထဲမှာကြီးသုံးနှစ်ကျော်နေခဲ့ကြရပြီးတဲ့နောက်အိမ်ပြန်ခွင့်ရဖို့တောင်းပန်ခဲ့ကြပါတယ်။ဒါပေမဲ့သူတို့ရဲ့အမှတ်ပုံတင်ကတ်နဲ့ passport တွေကအသိမ်းခံရတာတို့တချို့ဆိုလွှတ်ပစ်ခံရတာတွေရှိတော့လူတွေကတင်မောပေါ်ဆက်နေရင်တနည်းနည်းနဲ့သေသွားကြမှာကိုကြောက်ရွံ့နေကြပြီးလူမနေတဲ့ကျွန်းတွေရှိရာကိုပဲခုန်ချထွက်ပြေးရမလားဆိုတာကိုပူပန်နေကြရတယ်လို့ Miss Fatima ကထိုင်းဘာသာနဲ့ပြောသွားခဲ့တာပါ။အင်ဒိုနီးရှားနိုင်ငံမှာဒါဇင်နဲ့ချီတဲ့ငါးဖန်အလုပ်သမားတွေရဲ့အလောင်းတွေကိုတွေ့ခဲ့ရတယ်လို့လဲမစ်ပါတီမာကပြောပါတယ်။ထိုင်းအလုပ်သမားအနည်းဆုံး9ဦးနဲ့မြန်မာအလုပ်သမား30ရဲ့အလောင်းတွေကိုတွေ့ရတယ်လို့အတည်ပြုထားပါတယ်။လုံသားအင်အားလိုအပ်ချက်ကိုဖြည့်ဆည်းဖို့အလုပ်သမားစုဆောင်ရှာဖွေသူတွေဟာအခုကလေးတွေနဲ့သက်ကြီးရွယ်ဦးတွေဘက်ကိုဦးလှည့်လာတဲ့အကြောင်းအင်ဒိုနီးရှားကိုသွားရောက်ခဲ့သူပင်လယ်ရွက်ပစ္စည်းအခွင့်အရေးဆိုင်ရာလှုပ်ရှားမှုရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဝမ်ချိုင်းပန်ဂျန်ဘက်ကပြောပါတယ်။ပင်လယ်ရွက်ပစ္စည်းထုတ်လုပ်ရေးနိုင်ငံတကာမှာရှိတဲ့ထိုင်းနိုင်ငံရဲ့ဂုဏ်သတင်းဟာခက်တဲတဲပဲကြံတော့တယ်လို့လူ့အခွင့်အရေးအဖွဲ့ကမစ္စတာရောဘတ်ဆန်ကပြောပါတယ်
။ Overseas the reputation of Thai seafood has now been really brought
ထိုင်းနိုင်ငံရဲ့ဂုဏ်သတင်းကအခုနာမည်ပြက်လာနေပါပြီ။အခုဆိုရင်ထိုင်းနိုင်ငံကပင်လယ်ရွက်ပစ္စည်းဝယ်ယူနေကြတဲ့ကုမ္ပဏီအတော်များများဟာသူတို့ဝယ်လိုက်တဲ့ကုမ္ပဏီတွေကသူတို့ဝယ်တဲ့ပစ္စည်းတွေအပေါ်မှာအာရမစေခိုင်းခံခဲ့ရတဲ့လူကုန်ကူးခံကြရတဲ့အလုပ်သမားတွေရဲ့လိုအပ်ကတွေကိုအတုံးချပြီးထုတ်လုပ်ထားတာဟုတ်မဟုတ်ဆိုတာကိုသူတို့စစ်စစ်နေကြပါပြီ။သူတို့ဝယ်မဲ့ကုန်ပစ္စည်းတွေမှာအလုပ်သမားတွေရဲ့ချွေးတွေမျက်ရည်စားတွေနဲ့ဆွန့်ထင်းခံကြရတာမှမဟုတ်ပါဘူး
။2014ခုနှစ်တွင်အမေရိကန်ပြည်ထောင်စုကထုတ်ပြန်တဲ့အစီရင်ခံစာမှာထိုင်းနိုင်ငံရဲ့လူကုန်ကူးမှုအဆင့်ကို Tier 3အဆင့်3အထိသတ်မှတ်လိုက်တဲ့အတွက်တိုင်းပြည်အတွင်းဘန်ဒါရေးနဲ့တခြားလူသားချင်းစာနာမှုနဲ့မသက်ဆိုင်တဲ့အကူအညီတွေကန့်သက်ပိတ်ဆို့ရေးလမ်းပွင့်သွားစေခဲ့ပါတယ်။အခုလိုလူကုန်ကူးမှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေအဆုံးသတ်ရေးအတွက်ထိုင်းဆိုရကစီယုံလှုံ့ဆော်တာတွေရှိခဲ့ပါတယ်။ငါးလုပ်ငန်းဆက်ယုံတွေမှာစီမင်းဥပဒေတွေတင်းတင်းကြပ်ကြပ်တိုးမြှင့်ချမှတ်တာအပါအဝင်အလုပ်သမားတွေရဲ့တရားဝင်အလုပ်လုပ်နိုင်ခွင့်အသက်ကိုလည်းအနည်းဆုံး18နှစ်ဖြစ်ဖို့တိုးမြှင့်သတ်မှတ်လိုက်ပါတယ်။နောက်ပြီးတင်မောအားလုံးမှတ်ပုံတင်ဖို့နဲ့တင်မောအားလုံးကိုစောင့်ကြည့်စစ်ဆေးမဲ့စနစ် VMS ကိုလည်းဖေဖော်ဝါရီလကစပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်။အလုပ်သမားခွင့်ရေးဆောင်ရွက်နေသူတွေကတော့အခုလိုလူကုန်ကူးမှုနှိမ်နင်းရေးအရှိန်မြှင့်ဆောင်ရွက်လာတာကိုသူတို့အနေနဲ့ကြိုဆိုပေမဲ့ပြတ်ထန်းထားတဲ့ဥပဒေတွေဟာတကယ်အသက်ဝင်ပြီးအကျိုးသက်ရောက်မှုရှိဖို့လိုအပ်ကြောင်းလည်းပြောကြပါရစေ
။မခွာညိုပါရှင်။အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါရစေ။နောက်ဆုံးကြတဲ့အချိန်တွင်မှာတရင်အချင်းချုပ်ကိုကိုအောင်လင်းကကြေညာပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့အိန္ဒိယနိုင်ငံရဲ့အကောင်းဆုံးမိဖက်တိုင်းပြည်တစ်ခုဖြစ်နိုင်တဲ့အကြောင်းသုံးရကြခီးစဉ်အဆုံးသတ်ချက်နယူဒယ်လီမြို့တော်မှာသမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။လူမောင်ခုံမှုတွေခေတ်တိကျကျစနစ်တွေကိုအဆုံးသတ်အောင်အတူတကွလက်တွဲဆောင်ရွက်နိုင်တယ်လို့ကမ္ဘာမိတ်ဆွေပတ်တွေဖြစ်ရာသီဥတုဖောက်ပြန်မှုတွေကိုအရေးကြီးရင်ဆိုင်မှုလိုအပ်တဲ့အကြောင်းနယူဒယ်လီမြို့မှာဒီကနေ့လူငယ်တွေနဲ့တွေ့ဆုံစကားပြောချိန်မှာပြောကြားခဲ့တာပါ။သမ္မတအိုဘားမားနဲ့သမ္မတကရိုတို့ဟာနယူဒယ်လီမြို့တော်အနီးကကမ္ဘာကျော်တက်ချ်မဟာကူဘိတ်မန်ကိုဒီကနေ့အလဲပတ်သွားဖို့စီစဉ်ထားပေမဲ့ဆော်ဒီအာရေဗျနိုင်ငံကိုသွားဖို့အတွက်ခရီးစဉ်ကိုဖျက်ခဲ့ပါတယ်။သမ္မတဥပမာကတော့အဖွဲ့ဝင်30ပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဦးဆောင်ပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကွယ်လွန်သွားတဲ့ Sorry Bin Abdullah ကိုနောက်ဆုံးအကြိမ်ကာရဝပြုဖို့အတွက် Real မြို့တော်ကိုတွားရောက်မှာဖြစ်ပါတယ်။အမေရိကန်ပြည်တော်စုအရှိတ်ကန်ယူနယ်မှာတက်ခဲ့နေတဲ့ Juno Sinin မုန်တိုင်းတံကိုလူသန်းပေါင်း60ယောက်ခံခဲ့ကြရပြီးလေယာဉ်ခီးစဉ်9,900ယောက်ကိုလည်းဖျက်ခဲ့ရပါတယ်။ဗုဒ္ဓဦးနေ့ထိလေယာဉ်ခီးစဉ်တော်တော်များကိုရန်နာထားကြရမှာပါ။အမေရိကန်လူကြီးရဲ့20ရာခိုင်နှုန်းကိုထိခိုက်စေခဲ့တဲ့ Sinin မုန်တိုင်းတံကြောင့်အမေရိကန်ပြည်တော်စုအရှိတ်ချန်ကပြည်နယ်6ခုမှာလည်းအရေးပေါ်အခြေအနေကြီးညာထားရပါတယ်။ယူကရိန်းနိုင်ငံရှိရဲမှာတနင်္လာနေ့ကလေးကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းစစ်သား9ယောက်ကြာဆုံးပြီး29ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါရယ်။ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့မနေ့ကအရေးပေါ်အစည်းအဝေးအတွင်းမှာလည်းယူကရိန်းစစ်ရဲကထိန်းချုပ်ထားတဲ့မရီယိုပိုစစ်ကမ်းမြေမှာအရဲသားတွေရှိနေတာကိုသိရတဲ့စစ်ရင်ကလည်းလက်နက်ကြီးနဲ့ပစ်ခတ်တာခံခဲ့ရတဲ့အကြောင်းကုလသမဂ္ဂလည်းအရေးဆက်လက်ထောက်အတွင်းမှုချုပ်ကပြောဆိုသွားခဲ့ပါရယ်။
တရင်ချင်းချက်ကိုကိုအောင်လင်းဦးကညင်ညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရင်မူကမခင်ဖြူထွေးဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Goddess Bynum ဖြစ်ပါရယ်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းတူမီတာ71.25ရိုးအနေနဲ့ထုတ်လွှင့်ပေးခဲ့တာပါ။နောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးဆုံတွေ့ရအောင်ပါရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျန်းမာရွှင်လန်းပါစေ။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.